ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KLLA နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပြီးတဲ့နောက်မှာတော့မတ်လ19ရက်နေ့ကထိုင်းနိုင်ငံအုံဖန်မြို့နယ်ပန်ခလန်ကျေးရွာဘက်ကိုထွက်ပြေးသွားကြတဲ့စစ်ကောင်စီတပ်သား48ဦးကိုထိုင်းအာဏာပိုင်တွေကမနေ့တုန်းကမြန်မာပြည်ဘက်ကိုပြန်ပြီးပို့ပေးပေးလိုက်ပါတယ်။ဒီကြောင့်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ထမ်းမြမနယ်ဆက်ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLAP ရဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မေတရိုခီစစ်ကောင်စီတပ်စခန်းနဲ့ကာကင်းစခန်းတွေကစစ်ကောင်စီတပ်သား48ဦးဟာထိုင်းနိုင်ငံအုံဖန်မြို့နယ်တဲကိုထွက်ပြေးလာခဲ့ကြပါတယ်။အုံဖန်မြို့ပိုင်ခလန်ကျေးရွာကိုပြီးခဲ့တဲ့မတ်လ19ရက်နေ့ကထွက်ပြေးခဲ့ကြတဲ့စစ်ကောင်စီတပ်သား48ဦးကိုတော့ထိုင်းမြန်မာနယ်ခြားကော်မတီ TPC ကပြန်ပို့ပေးခဲ့ကြောင်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပြပါတယ်
။မတ်လ19ရက်နေ့ကဒီထိုင်းတပ်ကဝင်လာတဲ့ဒီစစ်ကားစစ်သားတွေမနေ့ကထိုင်းနိုင်ငံတောက်တက်ကနေကျွန်မဒီဘက်ကအောင်ပြန်ပို့လိုက်တယ်။22ရက်နေ့ကတော့ဒီစစ်သား82ရက်နဲ့တူထိုင်းဘက်ချောင်းဝင်လာတာတွေ့တယ်။ဝင်လာတဲ့အခါမှာထိုင်းနေကြတော့တက်ကဒီနဲ့နဲ့လေးပြင်လာပြီးတော့သူတို့ကတော့ဟိုခေါဆောင်ဖမ်းဆီးသွားတာလို့သိရတယ်။သူတို့ကတော့ပယ်ချင်ပြန်ပို့မယ်ဆိုတာကျွန်တော်တို့မသိရသေးဘူး။တရင်းနဲ့မှထလာတော့ဟိုကစစ်ကားစောက်ပြန်ပြီးတော့အဲ့မဲ့လို့ကျွန်တော်သိရတယ
်။ကရင်မျိုးသားစီယုံ KNU တပ်မှ6ထိန်းချုပ်နယ်မြေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းတွေကိုပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်စစ်တပ်ရဲ့အခြေစိုက်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒီနောက်တချို့တပ်စခန်းဖြစ်တဲ့တိုက်တုံတပ်စခန်းမှာတော့ဗျူဟာမှုအပါဝင်တပ်သား60ကျော်ဟာလက်နက်ချအလံဖြူထောင်ပြီးအညံ့ခံခဲ့သလိုတချို့တပ်စခန်းကစစ်သားတွေကတော့ထိုင်းနိုင်ငံအုံဖန်မြို့ပိုင်ခလန်ကျေးရွာရဲကိုမတ်လ19ရက်နေ့ကတကြိမ်မတ်လ21ရက်နေ့ကဒီတကြိမ်ဖျက်ပြေးခဲ့ပါတယ်ပထမတကြိမ်က48ယောက်ဖြစ်ပြီးဒုတိယတကြိမ်က82ယောက်ဖြစ်ပါတယ်အခုပြန်ပို့တဲ့စစ်သားတွေကတော့မတ်လ19ရက်နေ့ကထွက်ပြေးလာတဲ့စစ်သားတွေဖြစ်ပါတယ်အခုပြန်ပို့တဲ့စစ်သားတွေဟာမေတရော့ခိတပ်စခန်းကတပ်သားတွေဖြစ်ပါတယ်ဒီစခန်းကိုတော့ပူးပေါင်းတပ်ဖွဲ့တွေက2023ခုနှစ်နှစ်ကုန်ပိုင်းမှာတခါသိမ်းပိုက်ခဲ့ပြီးနောက်ပိုင်းမှာစစ်ကောင်စီဘက်ကပြန်လည်နေရာယူထားတဲ့တပ်စခန်းလေးဖြစ်ပါရဲ့ရှင်